နိုင်ငံတကာငွေလွှဲကုမ္ပဏီကြီးဖြစ်တဲ့ Western Union နဲ့မြန်မာနိုင်ငံကမြန်မာ Oriental Bank တို့ပူးပေါင်းပြီးတော့တရားဝင်ငွေလွှဲပြမှုဝန်ဆောင်မှုလုပ်ငန်းကိုဒီနှစ်မကုန်ခင်မှာစတင်တော့မှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံရခြားမှာသွားရောက်အလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့နှီးဆက်ရာဒါမှမဟုတ်တရားဝင်မဟုတ်တဲ့ဒီငွေလွှဲပြောင်းတဲ့နည်းလမ်းတွေကိုအသုံးမပြုတော့ဘဲမြန်မာနိုင်ငံကိုတရားဝင်ငွေလွှဲပြောင်းနိုင်တော့မယ်လို့မြန်မာနိုင်ငံဒီဘဏ်အတိုင်းဝိုင်းကပြောပါတယ်။ပြည်စုံကိုမဲဤတနာကျော်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံမှာမနစ်ကစပြီးတော့ဒီမိုကရေစီရဲ့အပြောင်းလဲတွေဖြစ်ပေါ်လာပြီးကြတဲ့ကအနောက်နိုင်ငံတွေကအစ်စ်မြင့်ကိုယ်စားလှယ်တွေစီးပွားရေးလုပ်ငန်းတွေရဲ့ကိုယ်စားလှယ်တွေမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံလာနေကြတာမှာအခု Western Union ရဲ့ဝန်ဆောင်မှုမြန်မာနိုင်ငံကိုစတင်တော့မယ်ဆိုတဲ့ဖြစ်ရပ်ကနောက်ဆုံးတွေ့ရတဲ့စီးပွားရေးတိုးတက်ပြောင်းလဲမှုတစ်ခုပဲဖြစ်ပါတယ်။မြန်မာနိုင်ငံအတွက်အရေးကြီးလာတဲ့အသွင်ကူးပြောင်းမှုလုပ်ငန်းစဉ်မှာအခုလိုမျိုးပါဝင်ခွင့်ရတဲ့အတွက်အထူးဝမ်းမြောက်မိပါကြောင်း Western Union ကုမ္ပဏီရဲ့ဟောင်ကောင်က Asia Pacific ရုံးချုပ် Corporate Communications ဌာနကဒူဩကထာ PR Dilemma က VOE ကိုအခုလိုပြောပါတယ
် We're very encouraged by the speed in which the bank as well as the central bank and others in Myanmar are doing to facilitate economic change
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီးပွားရေးဆိုင်ရာပြောင်းလဲဖွံ့ဖြိုးမှုတွေကိုအထောက်အကူပေးတဲ့အနေနဲ့ကျမတို့အနေနဲ့လက်တွဲလှုပ်ဆောင်မဲ့မြန်မာ Oriental Bank ရောမြန်မာဘဟုဘဏ်ကပါစီစဉ်ဆောင်ရွက်စရာတွေကိုမြန်မြန်ပဲဆောင်ရွက်ပေးနေတာတွေ့လို့အထူးသဘောကျမိပါတယ်မြန်မာနိုင်ငံအတွက်အရေးပါတဲ့ဒီပြောင်းလဲကာလမှာတရောင်းတနေရာကပါဝင်ခွင့်ရတဲ့အတွက်လဲ Western Union အနေနဲ့အင်မတန်ကိုဂုဏ်ယူမိပါတယ်ရှင်အခုတော့အခက်အခဲရဲ့လို့သိပ်မတွေ့ရပါဘူး။ဒါပေမဲ့ဒီငွေလွှဲပြောင်းတဲ့ဝန်ဆောင်မှုကိုဘယ်လိုစတင်မလဲ။မြမဘဟုဘဏ်ရဲ့စီမင်းစည်းကမ်းတွေနဲ့ဘောင်းဝင်အောင်ဒီလုပ်ငန်းတွေကိုဘယ်လိုဆောင်ရွက်မလဲဆိုတာတွေမှာသေချာအောင်တော့လုပ်ရမှာပါ။ကျမတို့ငွေလွှဲစနစ်ကိုမြမနိုင်ငံမှာဘယ်လိုအသုံးပြုမလဲဆိုတာနဲ့ဘယ်လိုချိတ်ဆက်ထားမလဲဆိုတာတွေအပြင်ဝန်ထမ်းတွေကိုလည်းလေ့ကျင့်သင်တန်းနေပေးဖို့အဲ့ဒါမျိုးတွေကိုအကုန်စီစဉ်နေရတာပါ။အခုသဘောတူလက်မှတ်လည်းထိုးပြီးပြီဆိုတော့ Western Union နဲ့မြန်မာ Oriental Bank တို့လက်တွဲပြီးတော့ဒီလုပ်ငန်းကိုစပြီးတော့ဆောင်ရွက်နေကြပါပြီရှင
် Western Union Asia Pacific ရုံးချုပ်ကပြောရေးဆိုခွင့်ရှိတဲ့ Corporate Communications ဌာနကဒူဩကထာ Miss Dilemma ပြောသွားတာဖြစ်ပါတယ် Western Union ကုမ္ပဏီကနိုင်ငံပေါင်း200မှာဌာနအကွဲပေါင်း5သိန်းနဲ့ငွေလွှဲပြောင်းကိစ္စရပ်တွေအတွဲကမ္ဘာတဝန်းကိုဝန်ဆောင်မှုပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းအခုလိုနိုင်ငံတကာနည်းတို့တရားဝင်ငွေလွှဲပြောင်းမှုစနစ်ရှိလာမယ်ဆိုရင်နိုင်ငံသားကိုရောက်ရှိပြီးတော့အလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားနှစ်သန်းလောက်ကအချိန်တိုတိုနဲ့မြန်မာနိုင်ငံရောတရားဝင်ငွေတွေလွှဲပြောင်းပေးအပ်နိုင်တော့မှာပါဒါကြောင့်မလို့ငွေလွှဲခြင်းတဲ့သူတွေအတွက်ရောနိုင်ငံအတွက်ပါအကျိုးများမှာဖြစ်ပါလေလို့မြန်မာနိုင်ငံဘက်ကဝန်ဆောင်မှုပေးမယ်မြန်မာ Oriental Bank ကအကြီးတန်းအထွေထွေမန်နေဂျာဦးသန်းဝင်းက VOE ကိုအခုလိုပြောပါတယ
်တရားဝင်နဲ့လာတဲ့ပတ်စံတွေကိုကျွန်တော်ကလည်းဟိုကသူအနေနဲ့အားပေးလာ ਉਹ ဘာလို့ဆိုနိုင်ငံရောင်းဝင်ငွေလေးရလာ ਉਹ နိုင်ငံရဲ့မှာရှိတဲ့သူရဲ့နိုင်ငံသားရဲ့ငွေပြန်ပို့ရတယ်တချို့နေရာကြောက်တော့အခက်အခဲရှိတာ။ဟွန်ဒီနဲ့လွှဲမဲ့အစားတချို့အင်းတော့လည်းဟွန်ဒီတွေပတ်စံလိန်ဝါလာတွေပါတွေလည်းရှိခဲ့ဘူးလား ਉਹ ပို့တဲ့သူကလည်းစိတ်ချယုံကြည်ရမဲ့သူတွေလည်းရှိကောင်းရှိမှာပေါ့ဒါပေမဲ့ဒီလိုအဖွဲ့အစည်းနဲ့လှုပ်တာကပို့ပြီးတော့ကောင်းမလို့ကျွန်တော်ယူဆပါတယ်။တရက်ချင်းတရက်အတွင်းနဲ့မိနစ်ပိုင်းနဲ့ဆိုအင်ပြေနေပါလေသူကမြင်နေမြန်ဆန်နေမှန်ကန်နေတိကျတော့
မြန်မာ Oriental Bank ကအကြီးအကဲအထွေထွေမန်နေဂျာဦးတန်းဝင်းပြောသွားတာပါမြန်မာနိုင်ငံမှာစတင်ပြီးတော့တည်ထောင်လာခဲ့တာနှစ်20ပြည့်တော့မှာဖြစ်တဲ့မြန်မာ Oriental Bank ရဲ့ရန်ကုန်ကဘဏ်ခွဲ8နေရာအပါအဝင်နိုင်ငံတော်ဝန်ဘဏ်ခွဲ19နေရာကနေပြီးတော့ Western Union ရဲ့ဝန်ဆောင်မှုနဲ့ငွေလဲပြောင်းစနစ်ကိုအသုံးပြုနိုင်မှာဖြစ်တယ်လို့မြန်မာ Oriental Bank ကပြောပါတယ်ဒါပေမဲ့လောလောဆယ်တော့နိုင်ငံတကာကပဲမြန်မာနိုင်ငံကိုငွေလွှဲလို့ရမှာဖြစ်ပြီးတော့မြန်မာနိုင်ငံဘက်ကနေပြီးတော့နိုင်ငံရဲ့ချားကိုငွေပို့လို့ရနိုင်တယ်မဟုတ်ဘူးလို့လည်းသိရပါတယ်မြန်မာနိုင်ငံပေါ်မှာအမေရိကန်ပြည်အောင်စုဥရောပသမဂ္ဂနဲ့ဩစတြေးလျနိုင်ငံတို့ကယင်းနှိမ့်မြုံနယ်မှုနဲ့ကုန်သွယ်ရေးဆိုင်ရာအရေးယူပိတ်ဆို့မှုတချို့ကိုဖယ်ရှားပေးပြီးတော့၃လကြာမှပဲအခုလိုမျိုးမြန်မာနိုင်ငံကိုတရားဝင်ငွေလွှဲပြောင်းရေးဝန်ဆောင်မှုစတင်ဖို့အတွက်မြန်မာနိုင်ငံကဘဏ်တစ်ခုနဲ့နိုင်ငံတကာငွေလွှဲပြောင်းရေးကုမ္ပဏီတို့သဘောတူလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်ရှင်